ရခိုင်ရှမ်းကရင်ပြည်နယ်တွေမှာရှိတဲ့ပြည်တွင်းဒုက္ခသည် IDP စခန်းတွေကိုပိတ်သိမ်းရေးနဲ့နေရာစွန့်ခွာသူတွေပြန်လည်နေရာချထားရေးအတွက်ဆောင်ရွက်နေတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။ပြည်တွင်း IDP တသိန်းကျော်ရှိတဲ့ရခိုင်ပြည်နယ်ကယာယီစခန်းတွေမှာအခက်အခဲတွေရှိနေစေဖြစ်တယ်လို့ရခိုင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီကပြောပါတယ်။ရခိုင်ဒေသကလာတဲ့သတင်းကိုတော့ကိုရန်နိုင်ပြောပြပေးပါအောင်ဗျာ။
ရခိုင်ပြည်နယ်မြောက်ပိုင်းမှာတက်မတော်နဲ့ရခိုင်လက်နက်ခံ AA အဖွဲ့တို့ကြားတိုက်ပွဲတွေရပ်ဆိုင်နေတာ9လနီးပါးရှိနေပေမဲ့စစ်ဘေးဒုက္ခသည်တသိန်းကျော်လောက်ယာယီခလုံးကြီးစခန်းတွေမှာအခုချိန်ထိနေရမပြောင်းနိုင်ကြသေးပါဘူးလုံလုံရေးရနေရမပြောင်းနိုင်သေးတဲ့စစ်ဘေးဒုက္ခတွေတွေအတွက်ကုလီထောက်ပံ့မှုတွေဆက်ပြီးလှုပ်ဆောင်သွားမယ်လို့စစ်ကောင်စီကပြောထားပါတယ်ကြောက်တော်နဲ့မြောက်ဦးမြို့နယ်ကခြေရွာတချို့မှာစစ်ဘေးဒုက္ခတွေတွေအတွက်နေအိမ်တွေစောက်ပြီးနေတာရှိပါတယ်လောလောဆယ်ပြည်တွင်းဒုက္ခသည် IDP တွေအတွက်ရခိုင်ပြည်နယ်မှာကူညီပေးနေတာနဲ့ပတ်သက်လို့ရခိုင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်ရခိုင်ပြည်နယ်ဥပဒေချုပ်ဦးလာသိန်းက VOA ကိုခုလိုပြောပါရယ
်ကျွန်တော်ကတော့အခုအဲ့လိုဒီနမ်းမှာမြောက်ဦးနမ်းမှာရှိတဲ့လက်ကားတို့ဘာတို့ကအိမ်ဆောက်တယ်အပြန်မယ်အဲအဲ့လိုဖြစ်တဲ့ဟာတွေပြန်နေနောက်ပြီးတော့ကားလမ်းဘေးတွေမှာရှိတဲ့အမျိုးနယ်တွေကဟာတွေပြန်နေကျွန်တော်ပြန်တဲ့အခါသူတို့တောင်းဆိုချက်အရအိမ်ဆောင်တို့တခုကိုအခုတောင်အားသိစီကျွန်တော်တို့ပံ့ပိုးတာတွေရှိတယ်လေမူအားဖြင့်နော်ဆိုတော့အဲ့လိုအမ်းမျိုးနယ်ထဲမှာပြန်ရတာတွေရှိတယ်မင်းများမျိုးနယ်ထဲမှာပြန်ရတာတွေရှိတယ်တောက်တော်မျိုးနယ်ထဲမှာအဲ့လိုပြန်ရတာတွေရှိတယ်ဒါပေမဲ့သခန်းဘလောက်မှာဘယ်ရွာတွေဘာတွေညာတွေအတိအကျအပြင်တော့ကျွန်တော်အကုန်လုံးတော့မပြောနိုင်ဘူးခင
်ဗျစေဘေးဒုက္ခတဲ့အနေနဲ့မိမိနေရက်ကိုပြောင်းညံကြပေမဲ့လည်းသူတို့နေရက်မှာနေအိမ်တွေမရှိတော့တာစစ်ကြံလက်နက်တွေနဲ့မြေမြုပ်ပိုင်းတွေမရှင်းရသေးတာကြောင့်လုံလုံရေးစိုးရိမ်မှုတွေရှိနေကြတယ်လို့ရခိုင်ပြည်နယ်ဥရေချုပ်ဦးလာသိန်းကပြောပါတယ
်။ဟိုနေရမပြန်သေးမပြန်နိုင်သေးတာတွေလည်းရှိပါတယ်။ခုနကဟိုမေးရဲ့အထက်မှာပါသလိုပေါ့နော်။ဟိုကျွန်တော်တို့ဟိုမိုင်းအဓိကတော့မိုင်းပေါ့။မိုင်းကိုဟိုတက်ကရှင်းလင်းပေးရမယ်အပိုင်းတွေရှိသေးတာတွေရှိတယ်။အဲဆိုစိတ်မချရတဲ့နေရာကိုကျွန်တော်တို့ကတက်ကနေပြီးတော့ clear ဖြစ်ပါပြီလို့ဟိုတော့မှကျွန်တော်တို့ကဒီဟာဒီကိုပြန်နေရချထားမှာလေဆိုတော့အဲ့လိုနေရာချထားနိုင်ခြင်းမရှိတဲ့အဲဒေတာတွေမှာရှိနေတဲ့အဲရှိသေးချောင်တွေအတွက်ကတော့အရေးပုံမှန်အတိုင်းမဲ့ကျွန်တော်တို့ကအဲထောက်ပံ့မှုတွေပြုလုပ်ရမှာဖြစ်ပါတယ
်သူတို့စွန့်ခွာခဲ့ကြတဲ့နေရာဒေတာတွေမှာလုံခြုံရေးအာမခံချက်မရှိတာကြောင့်နေရာမပြန်ကြသေးတဲ့စစ်ဘေးဒုက္ခတွေတသိန်းကျော်လောက်ရှိနေသေးတယ်လို့စည်ရင်ကောက်ယူနေတဲ့ရခိုင်တိုင်းသားမျိုးနွယ်စုများအစည်းအရုံး REC ပြောခွင့်ရကိုစောစောထွန်းကပြောပါတယ်
။ပြည်နဲ့ပြည်တော်အနေငယ်ရှိပါတယ်ဒါပေမဲ့အရင်ကနေပါသေးတယ်အဲမြတ်သားပြည်တော်မပြေနိုင်သေးဘူးနော်အဓိကဒီမိုးရည်ဒီမှာပဲအဲပြင်ကြမယ်ပြင်ဖို့စဉ်းစားမယ်လို့ပြောပါတယ်အဲနောက်တစ်ခုကဒီအဓိကစစ်ပိတ်ဆောင်တဲ့နေရာပြင်ဖို့ကိစ္စမှာအဓိကစင်ကိုရှားနှစ်ခုရှိပါတယ်အဲ့ဒါကတော့ဒီတိုက်ပွဲတွေပြင်နေမကြည့်လာဖို့အတွက်ခိုင်ပါတယ်အဲဒီနေ့တစ်ခုရှိဖို့လိုပါတယ်အဲနောက်တစ်ခါကျတော့ဒီအဲစီမံချောင်းတွေကြီးရော်တွေနဲ့ကြီးရော်နေနာအာဒီစီမံချောင်းတွေလောကစပါးနေရာတွေမှာမရှင်တွေလုပ်ငန်းတွေကိုအမခန့်ချင်းရှိအောင်ဒီလိုပြေးဖို့လိုပါတယ်အဲဒါမှပဲသူတို့အနေနဲ့လူချုံစကြဝဠာနဲ့ပြန်နိုင်ကြပါလိမ့်မယ်အဲကျွန်တော်တို့ဒီဘီဂရီလာနောက်ဆုံးကောင်းရတဲ့စီးရင်တွေအရာကတော့တသိန်းနဲ့တပေါင်းကျော်အထိတော့ရှိနေပါသေးတယ
်ပြည်내ကောင်စီနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနတို့ပူးပေါင်းပြီးစစ်ဘေးဒုက္ခသည်တွေနေရပြန်ရေးအတွက်စီစဉ်ဆောင်ရွက်နေတယ်လို့အာဏာပိုင်တွေဘက်ကပြောဆိုထားပေမဲ့စစ်ဘေးဒုက္ခသည်တွေအနေနဲ့စားနပ်ရိက္ခာမလုံလောက်တာတွေမိုးရာသီအတွက်အမိုးအကာလုံခြုံတဲ့နေအိမ်တွေပြန်လည်တည်ဆောက်ဖို့လိုအပ်နေတာတွေလည်းရှိနေသေးတယ်လို့စစ်ဘေးဒုက္ခသည်တွေကပြောနေကြပါတယ်ခင်ဗျာ